က်ပြောင်းလဲလာနေတဲ့နည်းပညာတွေနဲ့အညီဘလော့တွေဘလော့ရေးတဲ့အခြေအနေတွေဟာတဖြည်းဖြည်းမှေ့မှိန်လာနေပြီလားဆိုတဲ့အပေါ်လူအများကမေးခွန်းထုတ်နေကြတာပါ။အထူးသဖြင့်တော့အခုနောက်ပိုင်းလူငယ်တွေအကြားမှာအတော်လေးရေပန်းစားလာနေတဲ့ Facebook ဟာဘလော့တွေကိုအစားထိုးနေရယူသွားပြီလားဆိုတဲ့စိုးရိမ်မှုတွေဖြစ်နေကြတာပါ။ဒါကြောင့်ဒီတစ်ပတ်မှာတော့ဒီပြောင်းလဲလာနေတဲ့နည်းပညာတွေကဘလော့အပေါ်ဘလို့အကျိုးသက်ရောက်မှုရှိသေးတယ်လဲ။တစ်ချိန်ကအတော်လေးအရေးပါတဲ့အခန်းကဏ္ဍမှာရှိနေခဲ့တဲ့ဘလော့တွေရဲ့အနာကဘလို့ရှိသလဲဆိုတာကိုဘလော့ဂါတွေပြောသမျှအစီအစဉ်ရဲ့နှစ်ချုပ်အဖြစ်နဲ့အခုသတင်းပတ်မှာတင်ပြပေးမှာဖြစ်ပါတယ်။ပထမဆုံးတော့ဒိမတ်နိုင်ငံမှာလက်ရှိအခြေချနေထိုင်နေပြီးပြူနိုင်ငံဆိုတဲ့ဘလော့ကိုရေးသားနေတဲ့ဘလော့ဂါကိုအောင်ကသူ့အမြင်တွေကိုအခုလိုပြောပြပါရစေ။ဒီ
2020အတွင်းမှာတော့ဘလော့တွေကတော်တော်များများတော့ရင်ဒီ2010တို့2011တို့တည်းနှိုင်းရင်2012အတွင်းမှာတော့ဘလော့တွေဘလော့ဂါတွေရဲ့အနေအထားအများကြီးကျဆင်းသွားတယ်လို့ကျွန်တော်ထင်တယ်။ဒါပေမဲ့ဘလော့တွေကတော့ဒီရေးပါတဲ့အခန်းကဏ္ဍတစ်ခုမှာတော့ရှိတုံးပေါ့နော်။ဟိုရင်တော့ဆိုလို့ရှိရင်သတင်းဌာနကြီးတွေကိုယ်တိုင်သူတို့သတင်းနဲ့မီဒီယာဝက်ဆိုက်ပြင်ဘလော့တွေအဖြစ်ပါသူတို့အနေနဲ့ဖွင့်ထားတာတွေရှိတယ်။အခုက Facebook ကပို့ပြီးတော့အသုံးများလာတော့သတင်းနဲ့မီဒီယာတွေရောတခြားအနုပညာပိုင်းကဒီရောတော်တော်များများက Facebook ပေါ်မှာကပို့ပြီးတော့နေရာဝင်သွားတာပို့ပြီးတော့နေရာယူလာတာကိုတွေ့ရတယ်ကျွန်တော်တို့ဘလော့တွေမှာကြတော့ဒီယသစာပေတို့ဘယ်လိုပြောမလဲဘာသာပြန်စာပေတို့ဒီလိုမျိုးအနေထားလောက်ပဲကျွန်တော်တွေ့ရတယ်သတင်းနဲ့မီဒီယာပိုင်းနေရောတော်တော်များများပေါ့ဒီပုံမှန်နေနေပြောတတ်တဲ့ပုံမှန်နေနေပြောခြင်းဆိုခြင်းနဲ့ဘော်ဒီတရားတော်တော်များများ Facebook ကိုရောက်သွားပြီဆိုတော့ကျွန်တော်မြင်တယ်
အခုနောက်ပိုင်းထုတ်တဲ့လက်ကင်ဖုန်းတွေကအစ Facebook ကိုပို့ပြီးအသုံးများလာအောင်နည်းပညာပိုင်းအရာတွန်းပို့ပေးနေသလိုများဖြစ်နေသလားဒီအပေါ်မှာသူ့အမြင်ကိုတော့ကိုအောင်ကအခုလိုဆက်ပြောပြပါတယ
်ကျွန်တော်မြင်သလောက်တော့လူအများစုကတော့ Facebook ပေါ်မှာအာရုံစိုက်တာကတော့ဘလော့က Facebook ကိုတော့နှိုင်းရှင်လို့တော့မရဘူးဘာလို့ဆိုတော့လူတွေတော်တော်များများအခုပြည်တွင်းမှာလည်းအဒီ iPhone တို့ Android တို့ဆို window phone လို့စသဖြင့်အဲ့ဒီဖုန်းတွေမှာကသူက Facebook ကိုအများအားဖွင့်ထားလို့ရတော့အဲ့ဒီမှာလည်းမြန်မာဖောင်းတွေသွင်းပြီးတော့သူက Facebook ပေါ်မှာ24နာရီနေလိုမျိုးဖြစ်နေဘလော့ကြတော့ကိုကဟို internet စာမျက်နှာတစ်ခုကိုတကူးတကသွားမဲ့ပုံစံမျိုးဖြစ်တော့ဒီတကူးတကသွားလောက်တဲ့အနေအထားမျိုးဖြစ်မှာပဲသူတို့သွားတာတောင်တိုင်ကတော့ဒီ Facebook ပေါ်မှာအခုတော်တော်များများကအခုချက်ချင်းသတင်းတပုတ်တက်လာတယ်ဘာပေါ့နော်ဘာသာရေးသတင်းများဖြစ်ဖြစ်နိုင်ငံရေးသတင်းများဖြစ်ဖြစ်လူမှုရေးသတင်းများဖြစ်ဖြစ်တော်တော်များများ Facebook ကအရန်မြန်လောင်းအားကြီးတယ
် Facebook ကိုဘလို့ပဲလူသုံးများများဘလော့တွေကအ ਨੇ နဲ့အများတော့ရှိနေအောင်ပါပဲလို့ကနေဒါနိုင်ငံ Vancouver မြို့အခြေစိုက် Blogger အိမ်ချမ်းမြေကပြောပါတယ
် Facebook ကိုလူသုံးများရဲ့ဆိုပေမဲ့ Blog တွေကလည်းအ ਨੇ နဲ့အများတော့ကြံ့နေအောင်မယ်လို့ထင်တယ်ဘာဖြစ်လို့လဲဆိုအဲ့ဘက်မှာစာအကြီးတွေတွားပြီးဖတ်လို့ရတယ်ပေါ့ဟိုဘက်ကတော့စွန့်နှွေးမယ်အမြင်တွေဖလှယ်မယ်ချက်ချင်း response တွေလာမယ်ဘာလို့လဲဆိုတော့သူတို့အဲ့လိုမျိုးဆွေးနွေးရတဲ့ဟာတွေအကြောင်းသင်ခန်းစာမှာမရှိခဲ့ဘူးမြန်မာပြည်မှာဆိုတော့ညများဆွေးနွေးပြီးမှအဲ့လိုအတွင်းမြင်တွေဖလှယ်တော့မှကိုယ်နဲ့အမြင်မတူတာနဲ့ရန်သူဖြစ်သွားတဲ့ဟာမျိုးတွေရော့လာမယ်အဲ့လိုရင်ကျေးတိမ်မွေးဆိုတာဆွေးနွေးနိုင်လာမယ်ဘာလို့ဆိုဆွေးညများဆွေးနွေးတတ်လာမယ်ဆိုရင်အဲ့လိုမျိုးဆွေးနွေးတာကိုရန်ဖြစ်တယ်ငင်းခုန်တယ်လို့ကြားလိုက်ညင်တော့မှမဟုတ်ဘူးဟုတ်သူ့မြင်ကဒီလိုကိုယ်မြင်ကဒီလိုရှိတယ်ကိုယ်မြင်လည်းပြောပြရင်းမယ်သူ့မြင်လည်းတဘောမတူရင်တော့မှလက်ခံနားထောင်ပြီးတော့လူမျိုးအေးအေးချမ်းချမ်းနဲ့လူမျိုးပေါ့နော်တောင်ကြောင်အမြင်ဖလှယ်တဲ့အခြေအနေတွေကိုရောက်လာနိုင်မယ်။အဲ့ဒီဟာ Facebook ကလူငယ်တွေတက်ကောင်းတယ်။ဒါပေမဲ့စာရေးခြင်းတဲ့လူတွေစာအဲ့လိုပေါ့နော်တိတိကျကျစောင်းပါတွေရေးခြင်းတဲ့လူတွေကြတော့ blog မှာဆက်ရေးနေအောင်မယ်လို့ထင်တယ် Facebook မှာလည်းသူတို့ share နေတယ်အဲ့လိုမြင်ပါတယ်။တစ်ခုကကောင်းတာဘာလဲဆိုတော့ blog တွေမှာလည်းသူတို့ဒီ Facebook ကိုတင်လိုက်တဲ့ post တခါ Facebook မှာပေါ်အောင်လုပ်လို့ရတယ်ဆိုတော့ Facebook မှာသွားပေါ်ရတယ်သူတို့ click လုပ်ပြီးတော့တခါရဲ့ blog ကို redirect ပြန်လုပ်ပေးတယ်ဆိုတော့ blog ကဘလိုမျိုးလဲဆိုတော့ easy တယောက်တည်းပေါ့နော်အခန်းထဲမှာ easy time ဒီစာဖတ်တဲ့နေရာမျိုးဖြစ်လာတယ်ဟို Facebook ကတော့လို့တငယ်ချင်းတွေနဲ့ဒူးတိုက်ဆွေးနွေးအတွေးအမြင်တွေဖလှယ်တဲ့နေရာလိုမျိုးဖြစ်လာတယ် blogger တွေကြားထဲမှာတော့အလိုအချင်းချင်းပေါ့နော် blog ကိုပြင်မထားဖို့ blog မှာစာရေးဖို့အချင်းချင်းတော့တိုက်တွန်းကြတာရှိတယ်အဲ့ဒီဘက်မှာစာရီကပို့ပြီးတော့လို့ဝတ္ထုစာအရှိတွေတခြားပို့ဗာလဲစောင်းပါအဲ့ဒီဟာမျိုးတွေပို့များတယ် Facebook က notes တင်နေအဲ့လိုမျိုးပေါ့နော်အဲ့လိုအတွေးဉင်ဖလဲတိုင်းနောက်ချက်ချင်း response ညာအားတာချက်အားနေချက်ကတော့နှစ်ခုလုံးမှရှိတာပေါ့နော
် blog ထက် Facebook ကိုလူသုံးများလာတာဟာ blog ထက်စာရင် Facebook ကတုံ့ပြန်မှုမြန်ဆန်တဲ့အတွက်ဖြစ်နိုင်ပေမဲ့ blog ကပို့ပြီးတော့လင်းနေမှုရှိတယ်လို့ Austria နိုင်ငံအခြေစိုက် blogger Angeline ကသူ့အမြင်ကိုအခုလိုပြောပြပါတယ်
အခုလောလောဆယ်ကွာလေ Facebook နဲ့ blog ဆိုလို့ရှိရင် Facebook က reply လာတာပါပဲကြီးကြီးပေါ့နော် လူတယောက်ရေးလိုက်ပြီဆိုရင်ပိုင်းလာတာအရင်မြင်တယ်ဘလို့ကကြတော့လူတိုင်းနဲ့မလာဘူးလူတိုင်းနဲ့မပြောဘူးပေါ့နော်ဟိုတုံ့ပြန်မှုနှီးတယ် Facebook ကအရင်မြင်တယ်ဒါပေမဲ့ဘလော့ဂါတွေလူတိုင်းအားရင်ကဘလို့ပဲ Facebook မှာပဲအချိန်ကုန်ကုန်ဘလော့ကတော့အမြဲတမ်းရှိနေမယ်လို့ထင်တယ်ဟိုနေတာများတာကတော့ဘလော့ထက်စားလို့ရှိရင် Facebook တို့ကတော့မှအနေများကြတယ်ဒါပေမဲ့အဲ့ဒါလည်းသတင်းမီဒီယာတွေပါ information တွေကြောင်းလို့ပဲညီမလေးကထင်တယ်ကိုနှစ်သက်ရရေးနေကြဘလော့တွေမှာတော့ကိုစီကိုစီပေါ့နော်ပြန်လာမှာပဲဟို Facebook ရောက်တယ်ဆိုတာလေ Facebook ကခဏပဲဖြည်းဖြည်းဖြည်းဖြည်းဖြည်းပြတ်တာလည်းမြင်တယ်အဲ့လိုမျိုးပေါ့နော်ဘလော့ကျတော့အဲ့လိုမဟုတ်ဘူးတခုခုရေးတယ်ပါညာဆိုလို့ရှိရင်ကိုရေးတာကိုတာဝန်ယူရတယ်အဲ့ပေါ်မှာရေးလာတဲ့တုံ့ပြန်မှုတွေကလည်းဟိုလေးနက်တယ်လို့ထင်တယ် Facebook ကတော့ဖြည်းဖြည်းမြင်လဲမြင်တယ်တခုခုပဲဖြည်းဖြည်းပါရေးဆိုရင်တုံ့ပြန်မှုမြင်တာကိုသူကအဲတချို့သတင်းချက်လက်တွေဟုတ်တာရောမဟုတ်တာရောအရင်မြင်တယ်။မဲ့ဘလော့မှာရေးလိုက်ပြီးဟေးဆိုလို့ရှင်တော့အဲလူတွေကအကုန်လုံးကသူကမှန်မှတိကျမှအဲလူရေးကြတယ်ပေါ့နော်။သတင်းဓမ္မပဲဖြစ်ဖြစ်နည်းပညာဓမ္မပဲဖြစ်ဖြစ်ပေါ့အကုန်လုံးကအဲကြောင့်ဘလော့ကတော့ Facebook တဲ့ဆိုင်လေးနမှုရှိရဲ့လို့ညီမထင်တယ်
။ဘလော့ပဲဖြစ်ဖြစ်ဘလော့ရဲ့အခန့်ကဏ္ဍဟာလက်ရှိအခြေအနေအထိကျယ်ကျယ်ပြန့်ပြန့်နဲ့တည်ရှိနေတော့မယ်လို့ဒိမန်နိုင်ငံကဘလော့ကကိုအောင်ကသုံးသပ်ပါတယ်
ခုလောလောဆယ်မှာကျွန်တော်မြင်ကြည့်တော့တော့ဒီနိုင်ငံတကာမှာရှိတဲ့နိုင်ငံရေးတို့စီးပွားရေးတို့မီဒီယာတွေတော်တော်များများမှာတော့ဘလော့ကတော့ရေးပါတော့မယ်အဲကျွန်တော်တို့ဗမာပြည်မှာကြတော့ဒီအင်တာနက်ကျယ်ပြန့်လာရင်တော့လူတော်တော်လူတိုင်းကတော့လွယ်ကူတဲ့နေရာတော့သွားကြမှာတော့ဒါသဘာဝပဲသူတို့ကလွယ်ကူတဲ့ Facebook ကလွယ်ကူလို့ Facebook တဲ့ကိုဝင်မယ် Facebook မှာမြန်မာလူရေးလို့ရတယ်ရေးမယ်မီးလို့မရတယ်ဖတ်မယ်ဒါကတော့သဘာဝပဲတိုးပြင်မဲ့တကယ်တမ်းဒီကျွန်တော်တို့ရဲ့လူနေမှုအတိုင်းဝိုင်းနဲ့ပတ်သက်တဲ့ကြံစည်တွေကိုကျွန်တော်တို့ပြောကြဆိုကြရှင်းကြကြတဲ့အေးဆိုလို့ရှိရင်တော့ကျွန်တော်တို့ဘလော့တွေရဲ့အနေထားတော့ရှိနေအောင်မယ်လို့ကျွန်တော်မျှော်လင့်တယ်
။နိပညာတွေဘလို့ပဲတိုးတက်ပြောင်းလဲနေပါစေတမှုထူးခြားတဲ့အသွင်နဲ့ပေါ်ပေါက်လာခဲ့တဲ့ဒီဘလော့တွေဟာအရေးပါတဲ့အခန့်ကဏ္ဍမှာဆက်ရှိနေအောင်မယ်သဘောရှိပါတယ်။အထွေခေါ်ပဲဖြစ်ဖြစ်နိပညာပိုင်းပဲဖြစ်ဖြစ်သတင်းအချက်အလက်ပဲဖြစ်ဖြစ်ကိုရေးချင်တဲ့အကြောင်းအရာတွေကိုလေးလေးနက်နက်နဲ့ရေးပြနိုင်တဲ့အတွက်ဘလော့တွေကိုကြိုက်နေတတ်ကြတာဖြစ်ပါတယ်ခင်ဗျာ။တော်ရရှင်တို့အနေနဲ့လဲကိုယ်တိုင်ရေးထားတဲ့ blog တွေဒါမှမဟုတ်ကိုတည်ထားတဲ့ blog တွေကိုတဆင့်ပြောပြလိုကြတယ်ဆိုရင်တော့ burmese@voanews.com ကတဆင့်ကျွန်တော်တို့ထံကိုအသိပေးအကြောင်းကြားစေလိုပါတယ်ခင်ဗျာအောင်မြင်မှုတွေနဲ့ပြည့်စုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေခင်ဗျာ